မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရ2018ခုနှစ်မေလ2ရက်ပုဒ်ထူးနေ့ညနေခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19.25တို့ကနေတိုက်ထုတ်လွှင့်နေပါပြီရှင်ဒီမှာနောက်လာပါဒီကနေ့ညနေခင်းအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပ
ါကျွန်တော်အောင်လင်းဦးပါညနေနားဆင်ရမယ့်သတင်းတွေမှာတော့ရုရှားရေးစုံစမ်းမှုတွေမှာသမ္မတ်ထရန့်အနေနဲ့ဥပဒေကြောင်းရာစစ်ဆေးမြင်းမြဲခံမှုသူဆောင်တဲ့စစ်ဆေးမှုကအရှင်းမြင့်ဆောင်ရလာနေတဲ့အကြောင်းသမရရဲ့အကျိုးဆောင်ရှိနေဟောင်းကပြောလိုက်ပါတယ်။အာမေးနီးယားနိုင်ငံမှာဝန်ကြီးချုပ်တွေဖြစ်လက်မခံမှုတက်ကန်ခေါင်းဆောင်ကိုတွတ်တော်ကပယ်ချလိုက်ပြီးတဲ့နောက်ဆန္ဒပြပွဲတွေကြီးကြပ်ပေါ်ပေါက်နေပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့မတိမ်ကြီးထိုင်တဲ့သူကြီးညာပြေးဆောင်ပါပါ
။ကောင်းပါပဲရှင်။နိုင်ငံတော်လျှို့ဝှက်ချက်ဥပဒေဖောက်ပြမှုနဲ့တရားစွဲဆိုခံရတဲ့ရိုက်တာသတင်းထောက်အုပ်အမှုမှာတရားလိုပြတ်တက်တဲ့သူရဲမှုမိုးရနိုင်ကိုမယုံကြည်ရတဲ့တက်တဲ့သူအဖြစ်တင်ပြထားတာကိုမြောက်ပိုင်းခရိုင်တရားရုံးကပယ်ချလိုက်ပါတယ်။
ခုတိုင်းဆိုလို့ရှိရင်လည်းရှာဖို့လေတွေ့ရှိပြီဆိုအဆင်တော်ရောက်ပါပြီကနော်ထက်စစ်လေးချက်ပြီးတော့ဟိုကောင်းတဲ့အချက်တွေပေါ်လာပြီဖြစ်သွားနိုင်တယ်ကနော်ဒါဒီရဲ့မျိုးမိုးရံတယ်အနေနဲ့လေသူ့အမျက်နှာခံရတယ်နတ်တော်ရနော
် Writer သတင်းထောက်ရှင်နေဦးခင်မောင်စောပြောသွားတာကိုနောက်ပိုင်းမှာအသေးစိတ်တင်ပြသွားရမယ်ဒါပြင်အစိုးရတပ်နဲ့ KNA ကချင်းလွတ်လပ်ရေးတပ်မတော်တိုက်ပွဲကြောင့်ထောင်နဲ့ချီတဲ့ရွာသားတွေဟာစစ်ဘေးတန်းရှောင်နေကြဆဲသတင်းနဲ့အတူနိုင်ငံတကာသတင်းဆောင်မတွေမှာတော့နိုင်ငံခြားရေးဝန်ကြီးတင်မိုက်ပေါင်းပြိုးကအမေရိကန်တပ်သမန်အခင်အကျင်းကိုအရှိန်မြင်ပြီးတော့နိုင်ငံခြားရေးအခမ်းအနားကိုဘယ်လိုမြင့်တင်မလဲဆိုတာနဲ့မြောက်ကိုရီးယားကောင်ဆောင်တို့တွေ့ဆုံမှုအပေါ်အမြင်တော်ရာတွေကိုလည်းနောက်ပိုင်းမှာကြားမှာပါခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုကိုအောင်လင်းဦးနဲ့မတင်ငင်ထိုက်တို့ကပြောပြပေးကြပါအောင်ရှင်
2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဆုပ်ဖက်မှုတွေပေါ်စုံစမ်းစစ်ဆေးမှုတွေမှာသမ္မတဒေါ်နယ်ထရန့်အနေနဲ့ဥပဒေကြောင်းအရစစ်ဆေးမှုများခံမှုအထူးစုံစမ်းစစ်ဆေးမှုကအရှိန်မြင့်ကျိုးပန်းလာနေတဲ့အကြောင်းသမ္မတရဲ့ကျိုးဆောင်ရှင်နေဟောင်းကပြောဆိုလိုက်ပါတယ်။သမ္မတရဲ့ဥပဒေကျိုးဆောင်ဖွဲ့နဲ့မလဆန်းကတွေ့ဆုံခြင်းမှာအထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာသမ္မတကိုစစ်ခေါ်မင်းမြတ်မဲ့စစ်ဆေးနေပတ်သက်လို့ဆွေးနွေးခဲ့တဲ့အကြောင်းသမ္မတရဲ့ကျိုးဆောင်ရှင်နေဟောင်းဂျွန်ဒော့က AP နဲ့ရိုက်တာသတင်းဌာနတွေကိုပြောဆိုခဲ့တာပါ။ရှင်နေဟောင်းကတော့အထူးစုံစမ်းစစ်ဆေးမှုနဲ့တွေ့ဆုံပြီးတိုက်မချခင်မှာပဲသမ္မတရဲ့ဥပဒေကျိုးဆောင်ဖွဲ့ကနှုတ်ထွက်သွားတာဖြစ်ပါတယ်။အထူးစုံစမ်းရေးမှုမူလဟာအမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားကကြားဝင်နှောက်ရှက်ရမှာသမ္မတရဲ့စီရင်ရေးဖွဲ့နဲ့ပူးပေါင်းကြိုးပမ်းမှုရှိမရှိသမ္မတအနေနဲ့တရားရေးလုပ်ငန်းတွေကိုကြားဝင်ဟန်တားတဲ့လိုရည်တည်ရှိမရှိဆိုတာတွေကိုစုံစမ်းစစ်ဆေးနေတာပါ။သမ္မတထွန်းကတော့2016သမ္မတရွေးကောက်ပွဲကာလအတွင်းသူ့ရဲ့စီရင်ရေးဖွဲ့နဲ့ရုရှားတို့ပတ်သက်ဆက်နွယ်မှုမရှိတဲ့အကြောင်းအကြေညာရင်းဆန်ထားလို့စုံစမ်းစစ်ဆေးမှုတွေကလည်းနိုင်ငံရေးအောက်လန်းဤဖြစ်ဝေဖန်ပြောဆိုထားပါတယ်။ရုရှားရေးစုံစမ်းစစ်ဆေးမှုနဲ့ဆက်နွယ်ပြီးစုံစမ်းရေးမှုမူလဟာသမ္မတထရန့်ကိုမေးမြန်းလိုတဲ့မေးခွန်းပေါင်း44ခုရှိနေတဲ့အကြောင်းလဲနယူးယောက်တိုင်းစင်စာကမနေ့ကပဲရေးသားဖော်ပြခဲ့တာပါ။သမ္မတထရန့်ရဲ့ရှင်းနေတွေကိုအထူးစုံစမ်းစစ်ဆေးမှုကမေးမြန်းခဲ့တဲ့မေးခွန်းတွေအပေါ်အခြေခံပြီးမေးခွန်းတွေကိုစီရင်ပြုစုထားတာဖြစ်တဲ့အကြောင်းလဲသတင်းကဖော်ပြထားပါတယ်။ရှင်းနေတွေကိုစစ်ဆေးမေးမြန်းထားတဲ့မေးခွန်းတွေပေါက်ကြားခဲ့ရတဲ့ပတ်သက်လို့သမ္မတထရန့်ကတော့မနေ့ကပဲ Twitter လူမှုကွန်ရက်ကနေပြင်းပြင်းထန်ထန်ဝေဖန်ပြောဆိုခဲ့ပါတယ်။
သွင်းကုန်ကွန်ကင်းလွတ်ခွင့်ရက်30တိုးပေးထားတဲ့ကာလအတွင်းဥရောပသမ္မတကနေဒါမက္ကဆီကိုနိုင်ငံတို့နဲ့အမေရိကန်ရဲ့ကုန်သွယ်ရေးဆွေးနွေးမှုအပြီးသတ်နိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းအမေရိကန်သမ္မတအင်ဂျီရောကပြောဆိုပါရယ်ရက်30ထပ်တိုးပေးတဲ့အပေါ်မှာတော့ဥရောပကော်မရှင်ကဝေဖန်လိုက်ပြီး EU အနေနဲ့ချင်းချောက်ခံရတဲ့အနေအထားနဲ့တော့ညှိနှိုင်းမှာမဟုတ်ဘူးလို့ပြောဆိုထားပါရယ်ဥရောပသမ္မတကနေဒါမက္ကဆီကိုနိုင်ငံတို့ကနေအမေရိကန်ကိုတင်သွင်းတဲ့အလူမီနီယံနဲ့တပ်မဏိသွင်းကုန်တွေအပေါ်အခွန်ကင်းလွတ်ခွင့်တက်တန်းကုန်ဆုံးဖို့နိုင်ပိုင်းအလိုမနေ့တနင်္လာနေ့ကမှမနေ့အင်္ဂါနေ့ထုံးကမှအမေရိကန်သမ္မတဒေါ်နယ်ထရန့်ကသွင်းကုန်ကွန်ကင်းလွတ်ခွင့်ကိုတက်တန်းထပ်တိုးပေးခဲ့တာပါဒါပေမဲ့တရုတ်ဂျပန်ရုရှားနဲ့တခြားတင်ပို့သူတွေအပေါ်မှာတော့အမေရိကန်ပြည်ထောင်စုကတွန်းမြင့်သတ်မှတ်ထားတဲ့သွင်းကုန်ကွန်အတိုင်းကောက်ခံနေပြီဖြစ်ပါတယ် EU ကနေဒါမက္ကဆီကိုတို့နဲ့တိုးတက်မှုတချို့ရှိလာခဲ့တာကြောင့်ဆက်ပြီးညှိနှိုင်းဖို့အချိန်တိုးလိုက်တာဖြစ်ကြောင်းညှိနှိုင်းမှုတွေကနေအလုံးအတွက်အဆင်ပြေမဲ့အခြေအနေတည်းရထွက်ပေါ်လာမယ်လို့မျှော်လင့်တဲ့အကြောင်းအမေရိကန်သမ္မတအင်ဂျူရောပြောခွင့်ရဆာရာဟတ်ကဗီဆန်ဒါစ်ကပြောဆိုပါတယ်တောင်ကိုရီးယားရဲ့သမ္မတတင်သွင်းမှုအပေါ်မှာတော့အခွန်ကင်းလွတ်ခွင့်အမှတ်ခံထားတဲ့သဘောတူညီချက်ကိုအမေရိကန်တို့အတီးပြုတ်ထားပြီးဖြစ်ပြီးအာဂျင်တီးနာဩစတြေးလျဘရာဇီးတို့နဲ့တော့မူပေါင်းတွေကိုသဘောတူထားပြီးဖြစ်ပါတယ်
အာမေးနီးယားနိုင်ငံမှာဝန်ကြီးချုပ်တွေဖြစ်လက်မခံမှုလွတ်တော်ကပယ်ချခံခဲ့ရတဲ့တိုက်ခိုက်ခေါင်းဆောင်နီကိုပါရှင်ယားအာနာပီဆန်မို့လှူရှားဖို့ဆောင်ရွက်ခဲ့ပြီးတဲ့နောက်မှာပဲထောက်ခံသူတွေရဲ့ဆန္ဒပြပွဲတွေပေါ်ပေါက်ရာကနေနိုင်ငံရေးပြဿနာတွေလည်းကြီးထွားလာနေပါတယ်။အ အမေနီယာဝန်ကြီးချုပ်တွေအဖြစ်ထောက်ခံမှုအကြီးအကျယ်ရရှိထားပေမဲ့တော်တော်ကတားမြစ်တာခံခဲ့ရတဲ့အတိုက်ခံခေါင်းဆောင်ကိုထောက်ခံတဲ့အနေနဲ့ဆန္ဒပြသူတွေကဒီနေ့မှာပဲအဓိကတည်ယူပို့ဆောင်ရေးလမ်းကြောင်းတွေကိုပိတ်ဆို့ထားခဲ့ကြတာပါအတိုက်ခံခေါင်းဆောင်ကိုဝန်ကြီးချုပ်တွေအဖြစ်တာဝန်ယူခွင့်မပေးဖို့အာဏာရ Republican Party ရဲ့ကန့်ကွက်ချက်နဲ့ပတ်သက်လို့လွှတ်တော်ထဲမှာတနေ့ကချေတင်ဆွေးနွေးခဲ့ကြပြီးတဲ့နောက်မဲခွဲဆုံးဖြတ်ရမှာထောက်ခံမဲ45မဲကန့်ကွက်မဲ55မဲနဲ့တာဝန်ယူခွင့်မပေးဖို့လွှတ်တော်ကအတည်ပြုခဲ့တာဖြစ်ပါတယ်မနေ့ကလွှတ်တော်မှာမဲခွဲဆုံးဖြတ်ခဲ့ပြီးတဲ့နောက်ကျင်းပခဲ့တဲ့လူစုဘွဲ့အတွင်းမှာတော့အတိုက်ခံခေါင်းဆောင်ကိုဝန်ကြီးချုပ်တွေအဖြစ်တင်မြှောက်ဖို့လိုလားနေတဲ့ထောက်ခံသူတွေကိုအတိုက်ခံခေါင်းဆောင်ကအားပေးခဲ့တာပါအာဏာရ Republican Party ခေါင်းဆောင်ဆက်စကီစီရင်ကတော့အတိုက်ခံခေါင်းဆောင်ဦးဆောင်တဲ့လူလူဆန္ဒပြပွဲတွေကြောင့်ပြီးခဲ့တဲ့လတိုင်းမှာပဲဂျာရူးကနှုတ်ထွက်ပြေးခဲ့ရတာပါအတိုက်ခံခေါင်းဆောင်ကတော့အချင်းပြက်ခြားဆားမှုတွေနဲ့ဆင်းရဲမွဲတေမှုတွေကိုဖယ်ရှားနိုင်မှုနဲ့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတွေဖြစ်အောင်တိုင်းပြည်ကိုသူဦးဆောင်ဖို့လိုတယ်လို့ပြောဆိုထားတာပါဒီနေ့ဆန္ဒပြပွဲတွေမှာလူလူကပူးပေါင်းပါဝင်မှုလဲအတိုက်ခံခေါင်းဆောင်ကတိုက်တွန်းခဲ့တာဖြစ်ပါတယ်
ဩစတြေးလျယဟန်မင်းအမတ်ဂျော့ချ်ဖဲအနေနဲ့လိမ်ပိုင်းဆိုင်ရာအနိုင်ကျင့်မှုဆွဲချက်တွေကိုအမှုစစ်ဆေးကြမ်းတာမှုနှစ်ခုခွဲပြီးရင်ဆိုင်ရမှာဖြစ်ပါတယ်။ဆွဲချက်တွေကိုခွဲလိုက်ပြီးအမှုနှစ်ခုအနေနဲ့တရားစစ်ဆေးမဲ့အရေးကိုတက်တော်86နှစ်အရွယ်ကက်သလစ်ခရစ်ယာန်ယဟန်မင်းအမတ်ဘဲလ်နဲ့ရှင်းနေတွေနဲ့အစိုးရရှင်းနေတွေကဒီကနေ့ဗုဒ္ဓဟူးနေ့ဩစတြေးလျနိုင်ငံမဲလ်ဘုန်းကတရားရုံးမှာသဘောတူခဲ့ကြပါတယ်။အမှုတစ်ခုစီအနေနဲ့တရင်၅ဘတ်လောက်အချင်းယူစစ်ဆေးကြားနာရမယ်လို့လည်းခန့်မှန်းထားကြပါတယ်။ဆွဲချက်တင်တဲ့ပတ်သက်လို့အသေးစိတ်တွေကိုတော့ထုတ်ဖော်ပြောဆိုတာမရှိပါဘူး။ဗာတီကန်နန်းတော်ရဲ့ဗန္ဒယူဝင်ကြီးအဖြစ်တာဝန်ထမ်းဆောင်နေတဲ့ယဟန်မင်းအမတ်ဘဲလ်ကိုရုံးတင်စစ်ဆေးဖို့ဩစတြေးလျတရားရုံးကမနစ်အင်ကာနီကဆုံးဖြတ်တာပါ။ဖုံးတော်ကြီးတွေပါဝင်ပတ်သက်တဲ့ကက်သလစ်ကျောင်းတော်တွေရဲ့လိမ်ပိုင်းဆိုင်ရာထိပါဆော့ကားမှုအရှုပ်တော်ပုံတွေကဆယ်စုနှစ်တည်းချီကျမြင့်လာပြီဖြစ်ပါတယ်။ဒါပေမဲ့လည်းအခုယဟန်မင်းအမတ်ဂျော့ချ်ဖဲလ်အမှုကတော့ကက်သလစ်ကျောင်းတော်ရဲ့အဆင့်အမြင့်ဆုံးတာဝန်ရှိသူတဦးရဲ့အမှုဖြစ်လာပါတယ်။ဂျော့ချ်ဖဲလ်ကတော့မမှန်မကန်လုပ်ခဲ့တာမရှိဘူး၊အပြစ်မရှိဘူးလို့အင်ကာနေတုန်းကညင်းပါတယ်။ယဟန်မင်းအမတ်ဘဲလ်ကိုအမတ်ခံပေးထားပေမဲ့လို့လည်းဩစတြေးလျကနေတော့ထွက်ခွာခွင့်မပြုပါဘူး။ပိုယဟန်မင်းကြီးဖရန်စစ်ကသူ့ကိုတာဝန်ကနေပြက်ကွက်ခွင့်ပေးခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့နှစ်ကဩစတြေးလျကိုယဟန်မင်းအမတ်ပြန်ရောက်နေတာဖြစ်ပါတယ်။ယဟန်မင်းအမတ်ဘဲလ်ကိုတာဝန်ကနေပြက်ကွက်ခွင့်ဆက်ပြုထားတဲ့အကြောင်းဗာတီကန်နန်းတော်ကလည်းကြေညာချက်ထုတ်ထားပါတယ်ရှင
်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုညနေ6:00နာရီခွဲကနေညနေ9:00နာရီအထိဆိုင်းတိုမီတာ70 kHz 1683ညစိုက်တိုမီတာ19 kHz 15965နဲ့စိုက်တိုမီတာ25 kHz 11965တို့ကနေပြောထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ UN American တဲ့မြန်မာပိုင်းစီစဉ်ရဲ့ပုံထုံးလေးညနေခင်းသတင်းလေးကိုဆက်လက်ကြီးညာနေပါတယ်။ UN နိုင်ငံရဲ့နျူကလ িয়ার စီစဉ်နဲ့ပတ်သက်တဲ့နိုင်ငံတကာသဘောတူညီချက်ကိုပြန်လည်ညှိနှိုင်းဆွေးနွေးဖို့ပြင်သစ်သမ္မတ Emmanuel Macron ကထပ်မံတိုက်တွန်းလိုက်ပါတယ်။အမေရိကန်သမ္မတ Donald Trump အနေနဲ့ဘယ်လိုဆုံးဖြတ်မယ်ဆိုတော့မသိနိုင်ပေမဲ့ဆွေးနွေးညှိနှိုင်းမှုတွေခြေခြေပြင်းပြင်းလုပ်ဖို့ပြင်ဆင်ထားတဲ့အကြောင်းဒီနေ့ဩစတြေးလျနိုင်ငံခီးစင်မှာပြင်သစ်သမ္မတကပြောဆိုလိုက်ကြပါအမေရိကန်ပါဝင်ကမ္ဘာ့အင်အားကြီး၅နိုင်ငံနဲ့ UN တို့ကြားနိုင်ငံတကာသဘောတူညီချက်ကိုပြင်ဆင်ဖို့ဒါမှမဟုတ်ရင်သဘောတူညီချက်ကနှုတ်ထွက်မယ်ဆိုပြီးချိန်ချောက်ထားတဲ့သမ္မတ Trump အနေနဲ့ UN ကနျူကလ িয়ার လုပ်ငန်းတွေကိုရပ်ဆိုင်ထားပြီးအပြန်အလှန်အနေနဲ့ပိတ်ဆို့တံခါးမှုတွေဖယ်ရှားပေးထားတာတွေကိုနောက်ထပ်တက်တဲတိုးတက်မသိဒီလဆက်နှစ်နေ့နောက်ဆုံးထားပြီးဆုံးဖြတ်ချက်ချမှာဖြစ်ပါတယ်ပြင်သစ်သမ္မတကတော့အရှိလေပိုင်းဒီသမ်းမှာ UN နိုင်ငံရဲ့လှုပ်ရှားမှုတွေကိုစောင့်ကြည့်နိုင်မဲ့အစီအစဉ်တွေကိုပါသဘောတူညီချက်အသစ်မှာညှိနှိုင်းထည့်သွင်းဖို့လိုအပ်ပြီးသမ္မတထရန့်အနေနဲ့လည်းဒီစိတ်ကူးကိုလက်ခံလိုတဲ့သဘောထားရှိရကြောင်းပြောဆိုခဲ့တာပါ UN ပေါ်အမေရိကန်ကပိတ်ဆို့တံခါးအရေးယူမှုတွေပြန်လည်ကျင့်သုံးတာမျိုးတွေမလုပ်ဖို့တိုက်တွန်းတဲ့အနေနဲ့ပြင်သစ်သမ္မတအပြင်ဂျာမနီဝန်ကြီးချုပ်အင်ဂလာမာခဲကလည်းပြီးခဲ့တဲ့သတင်းပတ်ထက်မှာပဲဝါရှင်တန်ကိုရောက်လာခဲ့ပါတယ်အနောက်နိုင်ငံတော်များကတော့2015ခုနှစ်မှာရရှိထားခဲ့တဲ့နိုင်ငံတကာသဘောတူညီချက်ဟာ UN နိုင်ငံအနေနဲ့နျူကလ িয়ার ပုံမထုတ်လုပ်နိုင်အောင်တားဆီးနိုင်မယ်အကောင်းဆုံးမျှော်လင့်ချက်တစ်ရပ်ဖြစ်နေလဲလက်ခံထားကြပါတယ်
။တောင်ကိုရီးယားနဲ့မြောက်ကိုရီးယားကြားငြင်းချမ်းရေးစာချုပ်လက်မှတ်ထိုးသည့်ဖြစ်စေမထိုးသည့်ဖြစ်စေကိုရီးယားကျွန်းဆွယ်ပေါ်မှာအမေရိကန်တပ်တွေဆက်ပြီးရှိနေဖို့တောင်ကိုရီးယားဘက်ကလိုလားနေပါတယ်။သမ္မတမွန်းဂျေအင်ရဲ့ရည်တည်ချက်နဲ့ပတ်သက်ပြီးဒီသတင်းပတ်အစောပိုင်းထုတ်သတင်းစာမှာတောင်ကိုရီးယားသမ္မတအကြံပေးတဦးကမရှင်းမလင်းရေးသားခဲ့ပြီးတဲ့နောက်ဒီကနေ့ဗုဒ္ဓဟူးနေ့မှာတောင်ကိုရီးယားသမ္မတရဲ့ပြောခွင့်ရကကြေညာချက်ထုတ်ခဲ့တာပါ။ငြိမ်းချမ်းရေးစာချုပ်လက်မှတ်ထိုးပစ်ခဲ့ရင်တော့တောင်ကိုရီးယားမှာအမေရိကန်တပ်တွေဆက်ပြီးရှိနေဖို့ခက်ခဲသွားမှာဖြစ်တယ်လို့ဆောင်းပါးမှာရေးခဲ့တာပါ။ နျူကလ িয়ার ကင်းစင်ရေးအတွက်လိုအပ်ချက်တစ်ခုအနေနဲ့တောင်ကိုရီးယားကအမေရိကန်တပ်ဖွဲ့ဝင်3000နီးပါးရုပ်သိမ်းပေးဖို့ကိုမြောက်ကိုရီးယားဘက်ကထောက်လျှောက်တောင်းဆိုနေတာပါ။ဒါပေမဲ့လည်းပြီးခဲ့တဲ့သတင်းပတ်တောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းတို့ရဲ့ကြီးညာချက်မှာတော့တက်တွေဆုတ်ခွာပေးရေးပြောဆိုခဲ့တာမရှိပါဘူး။ဒီနှစ်အတွင်းကိုရီးယားစစ်ပွဲကိုတရားဝင်အဆုံးသတ်ကြောင်းကြီးညာဖို့ငြင်းချမ်းရေးသဘောတူညီချက်တည်းထူထောင်နိုင်ဖို့အတွက်အမေရိကန်ပြည်ထောင်စုတရုတ်တို့နဲ့လက်တွဲဆောင်ရွက်လို့တဲ့အကြောင်းတောင်နဲ့မြောက်ကိုရီးယားခေါင်းဆောင်တွေကပြောဆိုထားကြပါတယ်ရှင်
။ကမ္ဘာမှာလူခု10ဦးနဲ့9ဦးကညဉ့်ညမ်းတဲ့လေတွေကိုရှူရှိုက်နေကြပြီးအစာအုပ်တွေအတွင်းကလေတွေညဉ့်ညမ်းမှုဟာအဓိကပြဿနာတစ်ရပ်ဖြစ်လာနေတယ်လို့လူများစုသတိမပြုမိတဲ့ပြဿနာတစ်ခုဖြစ်လာနေတဲ့အကြောင်းကမ္ဘာ့ကျန်းမာရေးဖွဲ့ WHO ကသတိပေးလိုက်ပါတယ်။လေတွေညဉ့်ညမ်းမှုကြောင့်နှစ်စဉ်လူ9000လောက်သေဆုံးနေကြရတယ်လို့အာရှနဲ့အာဖရိကတိုက်လူနေရာတွေကအပယ်ကန်လူအတိုင်းဝိုင်းမှာအဓိကခံစားနေရတဲ့အကြောင်းလဲ WHO ရဲ့အစီရင်ခံစာတစ်ခုဖော်ပြခဲ့တာပါ။ဒီနေ့မှာအပူပေးရချက်တာပြုတ်တာမိထုံးနာမျိုးတွေလို့အစာအုပ်တွေအတွင်းမှာလေတွေညဉ့်ညမ်းစေတဲ့အခြေအနေတွေကြောင့်လူပေါင်း4000လောက်သေဆုံးနေရကြောင်းလဲ WHO ရဲ့လူထုကျန်းမာရေးဌာနကဒေါက်တာမာရီယာနာယာကပြောပါရယ်။အစာအုပ်တွင်းပြင်လေတွေညဉ့်ညမ်းမှုတွေကြောင့်အုံနောက်သွေးရောပြတ်တာနှလုံးရောဂါအဆုတ်ကင်ဆာနဲ့ပန်းနာရင်ချက်လို့အသက်ရှူလမ်းကြောင်းဆိုင်ရာနာတာရှည်ရောဂါတွေခံစားရလို့ရှိတဲ့အကြောင်းလဲပြောဆိုထားတာပါ။နှစ်စဉ်နှစ်တိုင်းလူသန်းနဲ့ချီသေဆုံးနေရတဲ့လူ့ညဉ့်ညမ်းမှုပြဿနာကိုဖြေရှင်းဖို့တန်ရှင်းတဲ့စွမ်းနေပုံမှန်ရရှိသုံးစွဲနိုင်မှုလိုအပ်တဲ့အကြောင်းလဲ WHO ကပြောပါတယ်။လူ့ညဉ့်ညမ်းမှုပြဿနာကိုအပြေရှာနိုင်မှုပထမဆုံးအကျဉ်းနိုင်ငံကညီလာခံတရက်ကိုလဲဆစ်ဇလန်နိုင်ငံဂျနီဗာမြို့မှာအောက်တိုဘာလနဲ့ကျင်းပသွားဖို့စီစဉ်ထားတဲ့အကြောင်းလဲ WHO ရရှိဒေါက်တာနိုင်ယာကပြောဆိုထားပါတယ်
။သမ္မတဒေါ်နယ်ထရန့်ဟာအမေရိကန်ရဲ့စံတန်ဘိုးတွေကိုအလေးထားခြင်းမရှိဘူးလို့အမေရိကန်အထက်လွှတ်တော်မှဂျွန်မက်ကိန်းကဝေဖန်လိုက်ပါတယ်။ The Restless Wave, Good Times, Just Cause, Great Fights and Other Appreciation ဆိုနာမည်ပေးထားတဲ့သူ့ရဲ့စာအုပ်တစ်ထည်မှာအုံနောက်ကင်ဆာရောဂါခံစားနေရတာကြောင့်လွှတ်တော်တာဝန်တွေကနေအနားယူတော့မယ်။အသက်82နှစ်အရွယ်မက်ကိန်းကအဲ့ဒီလိုဝေဖန်လိုက်တာဖြစ်ပါတယ်ရှင
်။
ဒီကနေ့ညနေခင်းနောက်ဆုံးအသတင်းတွေကိုကိုအောင်လင်းဦးနဲ့မတင်ရေးထိုက်တို့ကပြောပြပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆမာရီကိုဆက်တိုက်တင်ဆက်တော့ပါမယ်အစိုးရလေဝက်ချက်ဥပဒေဖောက်ဖျက်မှုနဲ့တရားစွဲခံထားတဲ့ Riders သတင်းထောက်နှစ်ဦးအမှုမှာတရားလိုပြတက်တည်တူရံမှုမိုးရံနိုင်ကိုမယုံကြည်ရသောတက်တည်သူအဖြစ်အစိုးရရှင်းနေဖက်ကတင်ပြထားတာကိုမြောက်ပိုင်းခရင်တရားရုံးကဒီကနေ့တရားရုံးကြံနာမှုအတွင်ပယ်ချလိုက်ပါတယ်။အခုလိုဆုံးဖြတ်လိုက်တာကြောင့်တရားလိုပြတက်တည်တူရံမှုမိုးရံနိုင်ရဲ့ရခင်ထွက်ဆိုချက်တွေဟာအမှုစစ်ဆေးရာမှဆက်လက်အကျုံးဝင်နေမှာဖြစ်ပါတယ်။ဒီသတင်းကိုကိုရိုင်းတွားရောက်သတင်းယူခဲ့တဲ့ VOA သတင်းထောက်မမေခါကပေးပို့ထားပါတယ်။
ပြီးခဲ့တဲ့ရုံးချင်းကတရားလူရှေ့နေဖြစ်ဆောင်ရွက်နေတဲ့ဥပဒေအကျိုးဆောင်ကတရားရုံးမှာထွက်ဆိုခဲ့တဲ့ဒူရဲမှုမိုးရံနိုင်ကိုမယုံကြည်ရတဲ့တပ်တွေအဖြစ်တင်သွင်းလျှောက်လဲခဲ့သလိုရိုက်တာသတင်းသမားတွေရဲ့ရှေ့နေတွေဘက်ကလည်းပြန်လည်ခုခံခြေပါခဲ့ကြပါတယ်။ဒီအပေါ်မှာတရားသူကြီးဘက်ကအခုလိုဆုံးဖြတ်ချက်ချလိုက်တာဖြစ်ပါတယ်။အခုလိုဆုံးဖြတ်လိုက်တာကြောင့်တရားလူပြတပ်တွေဒူရဲမှုမိုးရံနိုင်ရဲ့အရင်ထွက်ဆိုချက်တွေဟာအမှုစစ်ဆေးရာမှာဆက်လက်အကျုံးဝင်နေမှာဖြစ်ပါတယ်။ဒူရဲမှုမိုးရံနိုင်ကဖမ်းဆီးခံထားရတဲ့ရိုက်တာသတင်းတောက်နှစ်ဦးဟာအထက်အမဲ့အရာထောင်ချောက်ဆင်ဖမ်းဆီးခံခဲ့ရတာဖြစ်ကြောင်းပြီးခဲ့တဲ့ဧပြီလ20ရက်နေ့တရားရုံးကျိမ်းမှာထွက်ဆိုထားခဲ့တာဖြစ်ပါတယ်။ဒီလိုထွက်ဆိုခဲ့တာမှာသူ့ကိုရဲအေးယူနေခြင်းထွက်ဆိုချက်နဲ့တရားရုံးမှာထွက်ဆိုချက်ကွဲလွဲတယ်ဆိုပြီးတရားလိုရှေ့နေဖြစ်ဆောင်ရွက်နေတဲ့ဥပဒေအကျိုးဆောင်ကမယုံကြည်ရတဲ့တပ်တွေအဖြစ်တင်သွင်းခဲ့တာဖြစ်ပါတယ်။အမှုနဲ့ပတ်သက်ပြီးရိုက်တာရှေ့နေတဦးဖြစ်တဲ့ဦးခင်မောင်ဇော်ကတော့ဒီကနေ့တရားရုံးဆုံးဖြတ်ချက်ကအမှုအတွက်အကောင်းဆုံးပံ့ပိုးမှုတွေဖြစ်လာတယ်လို့ဆိုလိုက်ပါတယ်
။ဟိုမယုံကြည်တဲ့တပ်တွေအဖြစ်မဟုတ်တော့ဘဲနဲ့သူကထက်သွင်းစဉ်းစားတော့မယ်ဆိုသူ့ရဲ့ထွက်ချက်တွေကတော်တော်အရေးကြီးတာပါဗျာ။နော်အဲ့တော့အမှုပေါ်မှာတော်တော်လေးကောင်းတဲ့ကျွန်တော်တို့အတွက်ကျွန်တော်တို့ပျော်လင်းအချက်ကောင်းနိုင်တော့တဲ့တပ်တွေအကျိုးသက်ရောက်ပြီလို့ရှိနေပါတယ်။ခုတိုင်းဆိုလို့ရှိရင်လည်းရှာဖွေလေးတွေ့ရှိပြီးအဆင်တော်ရောက်ပါပြီ။နော်ထက်စစ်လေးထပ်ပြီးတော့ဟိုကောင်းတဲ့အချက်တွေပေါ်လာလေးဖြစ်သွားနိုင်နေရ။နော်ဒါဒီရဲမှုမိုးရံတဲ့အနေနဲ့လည်းသူ့အမျက်နှာခံရပြီးနှက်တယ်ပေါ့ရ။နော
်ဒီရဲမှုမိုးရံနိုင်ဟာရခိုင်ပြည်ပကအတွင်အမှတ်၈လုံကြုံရေးရဲတပ်ရင်းကိုတာဝန်ယူခဲ့သူတဦးလည်းဖြစ်ပါတယ်။ရိုက်တာသတင်းတော်ကိုအလုံးတို့နေအောင်ဟာသူတို့အဖမ်းမခံရခင်အချိန်ကရဲမှုမိုးရံနိုင်အပါအဝင်ရဲဝန်ထမ်း၆ယောက်နဲ့တွေ့ဆုံခဲ့တာဖြစ်ပြီးအဲ့ဒီတွေ့ဆုံမှုအပြီးတွေ့ဆုံခဲ့တဲ့၆ယောက်စလုံးယာယီထိန်းသိမ်းခံခဲ့ရတာဖြစ်ပါတယ်။နောက်တော့၄ယောက်ကိုပြန်လွတ်ပေးပြီးဒူရဲမှုမိုးရံနိုင်တဲ့ရဲတပ်ကြီးခင်မောင်လင်းတို့နှစ်ဦးကိုတော့ဆက်ပြီးချုပ်နှောင်ထားခဲ့တာပါ။မကြသေးခင်က ဒီမှာတော့ဒီမှာတော့ဒီမှာတော့ဒီမှာတော့ဒီမှာတော့ဒီမှာတော့ဒီမှာတော့ဒီမှာတော့ဒီမှာတော့ဒီမှာတော့ဒီမှာတော့ဒီမှာတော့ဒီမှာတော့ဒီမှာတော့ဒီမှာတော့ဒီမှာတော့ဒီမှာတော့ဒီမှာတော့ဒီမှာတော့ဒီမှာတော့ဒီမှာတော့ဒီမှာတော့ဒီမှာတော့ဒီမှာတော့ဒီမှာတော့ဒီမှာတော့ဒီမှာတော့ဒီမှာတော့ဒီမှာတော့ဒီမှာတော့ဒီမှာတော့ဒီမှာတော့ဒီမှာတော့ဒီမှာတော့ဒီမှာတော့ဒီမှာတော့ဒီမှာတော့ဒီမှာတော Digani Tia Yonga Sumpia like the Apple Rider that in our Goa Lungaro.
ကျွန်တော်တို့မတရားလုပ်ခဲ့တဲ့ကိစ္စကြီးအကြကြီးပေါ်လာတော့မယ်အမှန်တရားတွေမကြကြီးပေါ်လာတော့မယ်ဆိုတဲ့အခြေအနေမှာမြန်မှုမွေးရနိုင်လို့ကျွန်တော်တို့သတင်းသမားတရားအနေနဲ့သွားပြီးတော့တွေးဆုံနေတာဖြစ်ပါတယ်ဟိုသူ့အနေနဲ့လည်းဟိုသူ့လိုအကြောင်းချထားတဲ့ပုံမှာကျွန်တော်တို့အများကြီးစိတ်မကောင်းဘူးဘာဖြစ်လို့လဲဆိုတော့ဒီကိစ္စကဟိုနောက်ထပ်သတင်းသမားတွေရဲတပ်ဖွဲ့ကိုဆက်သွယ်လို့မရ
င်ကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့ကချင်ပြည်နယ်ကစီးအခြေအနေသတင်းပဲဆက်ရအောင်ပါ။ဧပြီလကနေဒီကနေ့အထိတပ်မတော်နဲ့ KIA ကချင်လွတ်လပ်ရေးတပ်မတော်တို့တိုက်ပွဲအတွင်းကချင်ပြည်နယ်ကထောင်နဲ့ချီတဲ့ရွာသားတွေဟာစစ်ဘေးတန်းရှောင်နေရတယ်လို့ပဲရွာသားတချို့ဟာလည်းဖမ်းဆီးထိန်းနှိမ်မှုတွေခံနေရပါတယ်။ကချင်စစ်ဘေးရှောင်တွေရဲ့နောက်ဆုံးအခြေအနေကိုတော့ VOA ထိုင်းအခြေစိုက်သတင်းထောက်နိုင်ကုန်းအိမ်ကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ပါကချင်ပြည်နယ်တွင်းမှာမြန်မာတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်မတော် KNA တို့အကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဒေသခံရွာသားတွေဟာစစ်ဘေးလွတ်ရာတန်းရှောင်နေရသလိုတိုက်ပွဲတွင်ဖမ်းဆီးခံရမှုတွေလည်းရှိနေခဲ့တာပါ KNA နဲ့မြန်မာတပ်မတော်တို့အကြားဖြစ်ပွားခဲ့တဲ့မူဆေခရိုင်မုံကိုဒေသတိုက်ပွဲတွင်မြန်မာတပ်မတော်ကနေဖမ်းဆီးခေါ်ဆောင်ထားတဲ့အရတား9ဦးပြန်လည်လွတ်မြောက်လာခဲ့တယ်လို့မုံကိုဒေသမူမောင်းတိုက်နယ်တိုက်ခါတော်ရဆရာတော်ဦးဆောင်ရာကပြောပါတယ်
ကျွန်တော်တို့ကြားတာကဟိုတောင်ရသွားတဲ့လမ်းမုံမုံရတောင်ကလာပါသူကစစ်ကြောင်းအခုတက်လာတော့မိုင်းကျဲတယ်လို့ကြားတယ်ရွာသားမျိုးသမီးကိုရောက်ကိုခေါ်ထားတယ်လို့ကြားတယ်လေမနေ့ကပြန်လွတ်လာတယ်လို့လည်းပြောတယ်သူတို့ကအဲ့မိုင်းကျဲတော့သူတို့မတင်ကြတာလည်းပါမ
ဧပြီလကုန်ရက်မှာမုံကူဒေသမုံရဘက်မှာမြမတပ်မတော်လှုပ်ရှားတပ်တွေကို KNA ဘက်ကဆွဲမိုင်းနဲ့ခြုံကိုတိုက်ခတ်ခဲ့လို့အနီးနားဒေသဖြစ်တဲ့မုံရ၊ဂပ်ပါ၊မန်ဂျီ၊ပြောင်းဆိုင်တောင်သူတွေကိုတပ်မတော်ကလည်းခေါ်ယူဖမ်းဆီးစားရကနေမနေ့ကပြန်လည်လွတ်မြောက်လာတယ်လို့သူကပြောပါတယ်။ပြီးခဲ့တဲ့ဧပြီလ3ရက်စလို့ KNA နဲ့မြမတပ်မတော်တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်အချင်းချင်းနဲ့ဒေသတော်တော်များများဟာဒေသခံရွာသားတွေစစ်ပေးတိမ်းရှောင်နေခဲ့ရတာပါ။လက်ရှိပြည်သူ3000နီးပါးတိုက်ပွဲတွင်ပိတ်မိနေတယ်လို့ကချင်ငင်းချမ်းရေးကျူးဆောင်ဥလမိုင်ကွန်ကြာကဆိုပါတယ်
။တိုင်းဘက်ကဆိုကျွန်တော်တို့ဆီကတွက်ခေါ်ဖို့လည်းခွင့်မပြုထားဘူးဖြစ်တဲ့အတွက်ကြောင့်ရိုးတိုင်း2000ကျော်ပါ2000ကျော်ပါပဲ။အဲနောက်ပြီးလွန်နောင်းခူးကအဖွဲ့တွေလည်းပဲလွန်နောင်းခူးမှာဒီတိုင်းပဲဆိုးနေနေတယ်ဒီအဖွဲ့တွေရောဒီကျန်းရဘက်ကဟာတွေလည်းပဲတချို့တော့ခေါ်ယူပြီးပြီလေ။အဲအခုတော့ဆက်ကြနေတာအဲ16မိုင်တော့18မိုင်တော့အဲဒီကျန်းရဘက်မှာခုလူပေါင်း900ကျော် 600 နီးနီးတော့ကျန်သေးဆိုတာသိရတယ်ရော။အဲဦးရတော့3000ကျော်တော့ကျန်သေးတယ်ပါခလုံးလုံးဆိုတော့
လက်ရှိအင်ဂျန်ရန်ဒေတာတွင်တိုက်ပွဲဖြစ်ပွားနေစေချင်နေကြောင့်စစ်ရှောင်းတွေစိုးရိမ်နေရတယ်လို့ဥလမိုင်ကွန်ကြာကဆက်ပြောပါတယ
်ဒီအင်ဂျန်ရန်ဘက်ချွေဘတ်တော့လေတိုက်ပွဲဖြစ်တဲ့နေရာလည်းရှိတယ်အဲ့ကြီးကြီးပြစ်တဲ့ဟာလည်းရှိတယ်အဲ့ဒီကံကြမ်းတဲ့အခါကျတော့အဲ့မှာရှိတဲ့ပြည်သူလူထုတွေကစိုးရိမ်ကြောက်ကြနေတယ်ဒါကြောင့်အမြန်ဆုံးဘာရောက်ခေါ်ယူပေးဖို့အတွက်ဆိုပြီးမှမြို့ပေါ်မှာရှိတဲ့အတင်းထွက်စညိုးတွေရောအားလုံးစီမှာကြောက်ကြလာတယ်လေ
အလားတူကားမိုင်းမြို့နယ်လိုင်နာခူးကြေးရွာသွင်းမှာလည်းသမတော်ကနေကြေးရွာသားတွေကိုရွာသွင်းမှာပဲထိန်းသိမ်းထားစေချင်နေမှာရှိနေတယ်လို့ရွာသားတို့ကခုလိုပြောပါတယ
်။ဖြစ်နေပြီးဖြစ်နေတော့မှာကျွန်တော်တို့ဒီမှာနေဖို့ကကြောက်နေကြတာပေါ့။ဦးရေ160ပါ။ဒီမှာသူတို့ရှိစင်တဲ့အတွင်းမှာကျွန်တော်တို့ဘေးတော်လည်းမရသေးဘူးအခုသူတို့ပြောထားတော့နေနေရှင်းရှင်းလေးလုပ်ရအောင်မယ်အဲကြောင့်မို့ပေးမထွက်တာလို့ပြောနေကြတယ
်လက်ရှိကချင်ပြည်နယ်တီးတီးမှာတမတော်နဲ့ KIA ကြားတိုက်ပွဲဖြစ်ပွားနေစေလို့လဲ KIA ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူကပြောပါတယ
်တမန်ညုံနယ်ဒီအောင်မက်ဘက်မှာလည်းတိုက်ပွဲလေးတွေဖြစ်ပါတယ်နောက်ပြီးတော့ဒီမချင်းမညုံနယ်ပေါ့နော်ဒီတပ်ကြီးစစ်တီးဘက်မှာလည်းမင်းရလက်တိုက်ပွဲဖြစ်ပါတယ်နောက်ညောင်ညောင်မြို့နယ်ပေါ့ကေရစက်ကြီးလေးနေမဲ့ဘက်မှာလည်းတက်ပွဲကြီးလေးတွေကတော့ဖြစ်သွားတယ်။နောက်ဘက်မှာလည်းဖြစ်ပြီးတက်ပွဲလေးတွေတော့ဖြစ်သွားတယ်။ကျွန်တော်တို့ဒီကချင်ပြည်နယ်မြို့နယ်တော်တော်များများမှာတော့တက်ပွဲကြီးကတော့အချိန်မရွေးသေးပေါ့နော်။တက်ပွဲကြီးလေးတွေတော့ဖြစ်သွားတယ်။တက်ပွဲကဖြစ်တယ်ဆိုတော့ဒီကဲမျိုးတော့ရှိမှာပါနဲ့ဒါပေမဲ့ဒီနေ့ဦးပြနေရောက်ဆိုတာတော့ကျွန်တော်တော့မကြောက်ပါဘူး။
တိုက်ပွဲတွေကြောင့်မိုးကောင်းမြို့နယ်ကစုပ်ကြီးရွာကစစ်ရှောင်းထောင်းနေရကနမတိခရိယဘုရားကျောင်း KPC RC စုံကျောင်းမှာကိုလုံနေရသလိုမန်ကြံရံဘက်ကစစ်ရှောင်းတဆောင်ခန့်ဟာမြစ်ဆုံဒေသကတန်ဖရဲရွာခရိယဘုရားကျောင်းတွေမှာစစ်ဖေးကိုလုံနေရပါတယ်တိုက်ပွဲတွင်ပိတ်မိနေတဲ့စစ်ဖေးရှောင်းပြည်သူတွေကိုအများဆုံးကယ်ထုတ်ပေးဖို့တောင်းဆိုတဲ့ဆန္ဒဖော်ထုတ်မှုတရကိုဧပြီလ30ရက်နေ့ညချင်းနှမ်းမြို့မှာကျင်းပခဲ့ပါတယ်
ထိုင်းလူပိတ်ဆက်လက်ကျင်းပဖို့ကတော့ကချင်းပြည်နယ်ဝန်ကြီးချုပ်ကနေခွင့်ပြုချက်မပေးတဲ့အတွက်လက်ရှိမှာခွင့်ပြုချက်ထပ်မံတောင်းဆိုထားပြီးဆက်လက်ဆန္ဒဖော်ထုတ်သွားအောင်မယ်လို့တပည့်ဦးဆောင်ကော်မတီဝင်တွေကပြောပါတယ်ခင်ဗျာ။နိုင်ငံအင်တင်ပြသွားတာပါရှင်။ VOA ကနေအခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet.vo.news.com မှာတွေ့နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့နိုင်ငံတကာသတင်းဆောင်မှတွေပဲဆက်ရအောင်ပါ။ American နိုင်ငံခြားရေးဝန်ကြီးတစ်မိုက်ပွန်ပြိုဟာအမေရိကန်တို့ရဲ့တန်တမာရေးအခင်အကျင်းကိုအရှိန်တိုးမြင့်ဖို့နဲ့နိုင်ငံခြားရေးဌာနရဲ့အခမ်းကဏ္ဍပြန်လည်တည်ဝင်လှုပ်ရှားလာအောင်ဆောင်ရွက်သွားမယ်လို့ကတိပေးပြောဆိုလိုက်ပါတယ်။အင်္ဂါနေ့ကနိုင်ငံခြားရေးဌာနဝန်ထမ်းရာနဲ့ချီဟာနိုင်ငံခြားရေးဝန်ကြီးပွန်ပြိုကိုတခဲနဲ့ကြိုးဆိုနှုတ်ဆက်ခဲ့ကြပါတယ်။ သမ္မတဒေါ်နယ်ထရမ့်အစိုးရအဖွဲ့အနေနဲ့နိုင်ငံခြားရေးဌာနရဲ့အသုံးစရိတ်ကိုဖျက်တောက်မယ်ဆိုတဲ့ချိန်ချမှုအောက်မှာပူတန်းတွေရဲ့စစ်တပ်ပိုင်းဆက်ရအဖို့ထိခိုက်မှုတွေရှိသလိုအရင်နိုင်ငံခြားရေးဝန်ကြီး Rex Tillerson လက်ထက်မှာလည်းအရေးပါတဲ့နေရာဒါဇင်နဲ့ကြီးကိုရာထူးခတ်အပ်ဖြည့်ဆည်းနိုင်ခဲ့ခြင်းမရှိပါဘူး။ VOA သတင်းထောက်စီနီစင်းရဲ့သတင်းလွှာကိုကိုအောင်ကပြောပြပေးထားပါတယ်ရှင်။
နိုင်ငံခြားရေးဝန်ကြီးတစ်ကိုကြိုဆိုနှုတ်ဆက်ပွဲအတွင်းဒုတိယနိုင်ငံခြားရေးဝန်ကြီး John Sullivan က Mike Pompeo ရဲ့အရေးချင်းနဲ့ပတ်သက်ပြီးတော့အမှုတင်ပြောကြပါတယ်။
ဟာဗတ်ဥပဒေကြောင်စင်တဲ့ဟာဗတ်လော်ရီဗျူးမှာလည်းရွေးချယ်ခံရသူပါ။ဒါပြင်ပွန်ပေယိုဟာအမေရိကန်ပြည်ထောင်စုအနေနဲ့ရင်ဆိုင်နေရတဲ့အခက်အခဲတွေကိုရင်ဆိုင်ကျော်လွှားမဲ့သူဖြစ်ကြောင်းလဲဆူလီဗန်ကပြောပါတယ်။ပွန်ပေယိုကိုနိုင်ငံခြားရေးဝန်ကြီးအဖြစ်အတည်ပြုခန့်ပြီးနိုင်ငံပိုင်အတွင်းမှာပဲသူဟာလေယာဉ်နဲ့ခီးသွားရတာကြောင့်သူရုံးခန်းကိုတော့မတွေ့ခဲ့ရသေးပါဘူ ကမ္ဘာတစ်လုံးတန်တမန်ကြီးအရာပိုကျိုးပန်းလှုပ်ဆောင်သွားမယ်လို့လည်းဖွံ့ဖြိုးရိုးကပြောပါတယ်ဒီနိုင်တက်စတိတ်ဒီပလိုမတ်တစ်ကွေကန်တန်တမန်အဖွဲ့အနေနဲ့ကမ္ဘာနီးယားအနှံ့မှာရှိနေဖို့လိုအပ်ပြီးတော့ဒီနိုင်ငံကိုစားလုပ်ငန်းတွေကိုပြီးမြောက်ဆောင်ရွက်သွားပါမယ်ကျွန်တော်အနေနဲ့အရင်ခံစိတ်ထားနဲ့အားလုံးရဲ့လုပ်ငန်းတွေအောင်မြင်အောင်ကူညီသွားဖို့ပါ
I do think he's going to be a far bigger
Rex Tillerson ထဲသူကကမ္ဘာစက်ဖုံပေါ်မှာပိုပြီးတက်တက်ကြွကြွလှောက်ရှားလိမ့်မယ်လို့ထင်ပါတယ်ပြီးတော့သူဟာသမရနဲ့လည်းနှီးစပ်သူပ
ါနိုင်ငံရေးသုံးသပ်သူ Thomas Hill ကတော့ဖွံ့ဖြိုးရေးအနေနဲ့စိန်ခေါ်မှုအများပြားကိုတွေ့ကြုံရမှာဖြစ်ကြောင်းပြောပါတယ်
I would say he needs to go further than restore but
ချင်းရီပုံမှန်ပြင်ပြအောင်ဆိုတော့တဲ့ပို့လို့ဖို့လိုရမယ်ဌာနရင်းကမရှောင်လွှဲနိုင်တဲ့စိန်ခေါ်မှုတွေကိုရင်းဆိုင်ဖြည့်ရှင်းရမယ်တစ်ချိန်မှာပဲနိုင်ငံခြားရေးဌာနကိုလည်းချင်းရီနဲ့လက်လျောညီဖြည့်ဖြစ်အောင်ပြောင်းလဲဖို့လိုလိမ့်မယ်လို့ထင်ပါတယ်ဒါပြင်တာမန်ပြဿနာတွေနဲ့အီရန်မြောက်ကိုရီးယားရုရှားရေးစတဲ့ကိစ္စတွေကိုလည်းဖြည့်ရှင်းကြရမှာပါ
ဒီကနေ့ဗိုလ်တဟူးနေ့မှာတော့သမ္မတဒေါ်နယ်ထရမ့်မှာနိုင်ငံသားရေးဝန်ကြီးတစ်ဖွံ့ဖြိုးရေးကျန်းသစ်စာချင်းစုပွဲအခမ်းအနားကိုတက်ရောက်ဖို့နိုင်ငံသားရေးဌာနကိုပထမဆုံးအကြိမ်သွားရောက်မှာဖြစ်ပါတယ်ခင်ဗျာ
။ကွန်အောင်တင်ပြတော်တော်ပါရှင်။ VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းနဲ့တောင်ကိုရီးယားကောင်ဆောင်မွန်ဂျေအင်တို့ရဲ့သမိုင်းဝင်ထိပ်သီးဆွေးနွေးပွဲကျင်းပနိုင်ခဲ့ပြီးနောက်မှာတော့ဆိုးမြောက်ကတောင်ကိုရီးယားပြည်သူတွေကြားမှာကိုရီးယားကျွန်းဆွယ်ငင်းချင်းရေးအတွက်အကောင်းမြင်မျှော်လင့်ချက်တွေရှိလာနေပါတယ်။ကောင်းဆောင်တို့ရဲ့ထိပ်သီးဆွေးနွေးပွဲအပေါ်ဆိုးမြွခန်တို့ရဲ့အမြင်တွေနဲ့အတူအနာဂတ်အတွက်မျှော်လင့်ချက်တွေကိုတော့ POA သတင်းထောက် Brian Patton တောင်ကိုရီးယားနိုင်ငံဆိုးရောမြို့ရောဆိုးကနေသတင်းပေးပို့ထားပါတယ်။မြတ်ခင်ဖြူတွေကတင်ပြထားပါတယ်ရှင်
။ပနေကေတင်ဆက်မျိုးကိုဖျက်ကျော်ပြီးတောင်ကိုရီးယားနေပြည်တော်ကိုမြောက်ကိုရီးယားကောင်းဆောင်ပထမဆုံးအကြိမ်ဝင်ရောက်လိုက်တဲ့တမန်ဝင်ခြေလက်ကနေမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းကလည်းတောင်ကိုရီးယားကောင်းဆောင်မူဂျေအင်းကိုမြောက်ကိုရီးယားပြည်ပေါ်ကိုခြေလက်ဝင်ရောက်ဖို့ပြန်ပြီးတော့ဖိတ်ခေါ်လိုက်ကြ။နောက်ခေါင်းဆောင်တို့ဦးတဲ့မိနစ်30ကြာတွေ့ဆုံစကားပြောခဲ့ကြတာ။ရေးရဲရဲခေတ်တစ်ခုစတင်ဖို့ပူးရဲစီစာချက်ထုတ်ပြန်လိုက်တာတွေကြောင့်တနင်္ဂနွေထိပ်သီးဆွေးနွေးပွဲဟာဆိုးပြိုကတောင်ကိုရီးယားပြည်သူတွေအတွက်တော့အနာဂတ်မျှော်လင့်ချက်ဖြစ်လာစေပါတယ်
။ခင်ချင်းရဆွလဲခဲ့ပါကွာ
။တွေ့ဆုံပွဲကိုကြည့်ရင်ကျမအရန်စိတ်လှုပ်ရှားမိပါတယ်။ပြန်လည်ပေါင်းစည်းရင်မကြခင်ဖြစ်လာတော့မယ်ဆိုတဲ့မျှော်လင့်ချက်တွေဖြစ်လာရပါတယ်။
ထိပ်သီးဆွေးနွေးပွဲကိုစောင့်ကြည့်ခဲ့သူအများအပြားအတွက်လက်ရှိမြောက်ကိုရီးယားခေါင်းဆောင်ဟာအရင်ခေါင်းဆောင်တွေတုန်းကလို့ယူကရိယားချိတ်ချောက်မှုတွေအခြေကျလှုပ်ဆောင်တာမျိုးထက်အပြောင်းလဲကိုဖော်ဆောင်နိုင်အောင်လက်ဖွင့်ထားသူစစ်စားစစ်ကျင်တဲ့သူအဖြစ်နဲ့ပိုးပြီးတော့မြင်လာစေပါတယ
်။အားလို့ထောက်ချက်ကြတော့ဆော့ရင်းရှိကြီးနပ်ပွဲပေါ်ရတဲ့ရကကျင်းကန်းဆောင်တော့ခရခ
သူဟာအာနာရှင်ဖြစ်တဲ့အတိုင်းအာနာရှင်ဆန်ဆန်ပြုမှုပေမဲ့ရေရဲဝုန်းဝုန်းထက်ထက်မြက်မြက်လောက်ကန်ဆောင်ရနိုင်မဲ့ပုံလေရောက်ပါတယ
်။ထိပ်သီးဆွေးနွေးပွဲအထွတ်မှာတော့ကိုရီးယားကျူးဆွယ်အပြီးတိုင်နျူကလ িয়ার ကိစ္စရေးကိုကိကျုံအုပ်ကသဘောတူခဲ့ပါတယ်။မြောက်ကိုရီးယားဟာနျူကလ িয়ার ရဲ့ဒုံးကျည်ဆက်တပ်မှုတွေကိုသူ့ဆန္ဒနဲ့သူရက်စားခဲ့တယ်လို့
ပြည်ထောင်စုကနေပြည်တော်ကိုပြည်ထောင်စုကနေပြည်တော်ကိုပြည်ထောင်စုကနေပြည်တော်ကိုပြည်ထောင်စုကနေပြည်တော်ကိုပြည်ထောင်စုကနေပြည်တော်ကိုပြည်ထောင်စုကနေပြည်တော်ကိုပြည်ထောင်စုကနေပြည်တော်ကိုပြည်ထောင်စုကနေပြည်တော်ကိုပြည်ထောင်စုကနေပြည်တော်ကိုပြည်ထောင်စုကနေပြည်တော်ကိုပြည်ထောင်စုကနေပြည်တော်ကိုပြည်ထောင်စုကနေပြည်တော်ကိုပြည်ထောင်စုကနေပြည်တော်ကိုပြည်ထောင်စုကနေပြည်တော်ကိုပြည်ထောင်စုကနေပြည်တော်ကိုပြည
conservative မဲဆန္ဒရှင်တွေကတော့အခုဆိုရင်ဒီသမ္မတကတတ်တမန်ရေးရာထိတွေ့ဆက်ဆံမှုတွေအောက်အမီပြေဆောင်ရွက်နိုင်ခဲ့တဲ့အပေါ်မှာအတိမတ်ပြုလာကြပါတယ်
မင်းစင်းတဲ့ထုံချင်းရဲ့ထေထုံချင်းတဲ့ကနာဆိုသူ
ဝင်ကြီးသမ္မတဖြစ်လာပြီးတော့နောက်ပိုင်းအချိန်ထိလဲကျမက conservative တယောက်ပါပဲသူကကျမမထောက်ခံခဲ့ပါဘူးဒါပေမဲ့သူဟာရိုးစင်းပြီးတော့စကားတီတာကိုမြင်လာရတော့လူတွေယုံကြည်မှုကိုရလာပါတယ်ပြီးခဲ့တဲ့ထိပ်သီးစတူဒီယိုမှာနျူကလ িয়ার ကိစ္စရေးပူရဲကြညာချက်ထုတ်ပြန်နေခဲ့တာကတော့တစ်ဖက်ဆစ်ဆက်ကြီးနိုင်မှုတွေတိုးတက်လာတာရဲ့အစပဲဖြစ်ပါတယ်နောက်တစ်စိကတော့ဇူလိုင်လမတိုင်ခင်မှာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ကင်ဂျွန်အုန်တို့တွေ့ဆုံဖို့စီစဉ်နေတဲ့ကိစ္စမျှော်လင့်တဲ့အတိုင်းဖြစ်လာဖို့ပါပဲထရမ့်အစိုးရအနေနဲ့လက်ရှိတိုးတက်မှုတွေကိုထောက်ခံအားပေးတဲ့အချိန်လေးမှာပဲမြောက်ကိုရီးယားပေါ်စီးပွားရေးအရာဌာကပိတ်ဆို့ရေးယူမှုတွေလျှော့ချမပေးခင်မြောက်ကိုရီးယားဘက်ကသူ့ရဲ့နျူကလ িয়ার အစီအစဉ်တွေကိုအပြီးတိုင်လျှော့ချပစ်လိုက်တာကိုတွေ့မြင်လို့တာဖြစ်ပါတယ်ရှင်
မခင်ဖြူတွေတင်ပြသွားတော့ပါအခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပြချင်ပါပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီကနေ 9:00 နာရီခွဲတိတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါ Asia Set 7 Juru ကနေဖန်ယူကြည့်ရှုနိုင်ပါတယ်ည9:00နာရီမှာထုတ်လွှင့်မယ်နောက်ဆုံးအစီအစဉ်မှာတော့နောက်ဆုံးမြန်မာနဲ့နိုင်ငံတကာသတင်းဆောင်မတွေနဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ပြည်သူ့ကြမ်းမာရေးဥကြုံစံနာရဲ့မြန်မာအရေးသုံးသပ်ချက်အာကစားသတင်းလွှာစားတဲ့အစီအစဉ်တွေကိုနားဆင်ကြမှာဖြစ်ပါတယ်ခုတော့ကြမ်းရှိနေတဲ့အချိန်တွင်နောက်ဆုံးရသတင်းအချင်းချုပ်ကိုကောင်းလွင်ကပြောပြပေးပါအောင
်။ Natasha American သမ္မတရွေးကောက်ပွဲမှာရုရှားရဲ့စစ်ပွဲမှုပေါ်စုံစမ်းစစ်ဆေးမှုတွေမှာသမ္မတဒေါ်နယ်ထရန့်အနေနဲ့ဥပဒေကြောင်းအရစစ်ဆေးမြင်းမြတ်ခံမှုအထူးစုံစမ်းစစ်ဆေးမှုကအချိန်မြင့်ကျိုးပန်းလာနေတဲ့အကြောင်းသမ္မတရဲ့ကျိုးဆောင်ရှင်နေအောင်ကပြောဆိုလိုက်ပါတယ်။သမ္မတရဲ့ဥပဒေကျိုးဆောင်ဖွဲ့နဲ့မလဇန်ကတွေ့ဆုံခြင်းမှာအထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာသမ္မတကိုစစ်ခေါ်မြင်းမြတ်မဲ့စစ်ဆေးနဲ့ပတ်သက်လို့ဆွေးနွေးတဲ့အကြောင်းသမ္မတရဲ့ကျိုးဆောင်ရှင်နေအောင် John Dot က AP နဲ့ Reuters သတင်းဌာနတွေကိုပြောဆိုခဲ့တာပါ။ဒီချိန်တုန်းကပဲရုရှားရဲ့စုံစမ်းစစ်ဆေးမှုနဲ့ဆက်နွယ်ပြီးစုံစမ်းရေးမှုမူလာဟာသမ္မတထံကိုမေးမြန်းလို့တဲ့မေးခွန်းပေါင်း44ခုရှိနေတဲ့အကြောင်းလည်းနယူးယောက်တိုင်းစင်စာကမနေ့ကပဲဖော်ပြခဲ့ပါတယ်။ဤနိုင်ငံရဲ့နျူကလ িয়ার စီစဉ်တဲ့ပတ်သက်တဲ့နိုင်ငံတကာသဘောတူညီချက်ကိုပြန်လည်ညှိနှိုင်းဆွေးနွေးဖို့ပြင်သစ်သမ္မတအင်မနျူအယ်မက်ခရွန်ကထပ်မံတိုက်တွန်းလိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်အနေနဲ့ဘလို့ဆုံးဖြတ်မယ်ဆိုတာမသိနိုင်ပေမဲ့ဆွေးနွေးညှိနှိုင်းမှုတွေချေချေပြင်းပြင်းလှုပ်ဆောင်မှုပြင်ဆင်ထားတဲ့အကြောင်းဒီနေ့ဩစတြေးလျနိုင်ငံခီးစဉ်တွင်ပြင်သစ်သမ္မတကပြောဆိုလိုက်ကြပါ။အမေရိကန်ပါဝင်ကမ္ဘာ့အင်အားကြီး၅နိုင်ငံနဲ့ဤနိုင်ငံတို့ကြားနိုင်ငံတကာသဘောတူညီချက်ကိုပြင်ဆင်ဖို့ဒီလိုမှမဟုတ်ရင်တော့သဘောတူညီချက်ကနှုတ်ထွက်မယ်ဆိုပြီးချင်းချောက်ထားတဲ့သမ္မတထရန့်အနေနဲ့ဤရန်ကနျူကလ িয়ার လုပ်ငန်းတွေရပ်ဆိုင်ထားပြီးအပြန်လည်အပြင်ပိတ်ဆို့တံခတ်မှုတွေဖယ်ရှားပေးထားတာတွေကိုနောက်ထပ်တတန်းတိုးတက်မသိဒီလဆက်နှစ်နေ့နောက်ဆုံးထားဆုံးဖြတ်ချက်ချမှာဖြစ်ပါတယ်။အာမေးနီးယားနိုင်ငံမှာဝန်ကြီးချုပ်တဲ့ဖြစ်လက်မခံမှုလွှတ်တော်ကဖယ်ရှားခံခဲ့ရတဲ့အတိုက်ခံခေါင်းဆောင်ကအာနာပီဆန်မှုလှုပ်ရှားဆောကပြည်နာမှာပဲထောက်ခံသူတွေရဲ့ဆန္ဒပြပွဲတွေပေါ်ပေါလာနေပါတယ်။အာမေးနီးယားဝန်ကြီးချုပ်ရုပ်စုတည်ဖြစ်ထောက်ခံမှုကြီးကြပ်ရရှိထားရင်လည်းလွှတ်တော်ကတားမြစ်တာခံခဲ့ရတဲ့တိုက်ခိုက်ခေါင်းဆောင်ကိုထောက်ခံတဲ့အနေနဲ့ဆန္ဒပြသူတွေကဒီနေ့မှာပဲအဓိကတည်ယူပို့ဆောင်ရေးလက်ညှိုးတွေကိုပိတ်ဆို့ထားကြတာပါ။မနေ့ကလွှတ်တော်တွေမှာတနေ့ကိုဆွေးနွေးခဲ့ပြီးနောက်မှာတော့ဝန်ကြီးချုပ်တည်ဖြစ်မပေးဖို့အများစုနဲ့လွှတ်တော်ကအတည်ပြုထားတာဖြစ်ပါတယ်။
တဲ့ရင်အချင်းချက်ကိုကောင်လွင်ယုံကကြေညာပေးခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လုပ်ရင်းမှုကကိုညာဝင်းအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Skip Sisk ဖြစ်ပါတယ် VOA America အတန်ညာဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီ10:00အထိ 925kHz 15953ည 925kHz 11883ည 925kHz 9339နဲ့လဲလာမီတာတရ 90kHz 1505တို့ကနေတိုက်ထုတ်လွှင့်ပေးသွားအောင်ပါပါတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကြမ်းမာရှင်လာပါစေရှင် VOA အားပေးနာစီနဲ့တွေ့လဲအထူးပဲကျေးဇူးတင်ပါတယ်
This program has come to you from the Voice of America, Washington. From Washington.